ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီဂျင်ဖင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုဆိုခဲ့ကြပါတယ်ဒီခီးစဉ်တွင်မှာမပြေလည်နိုင်သေးတဲ့မြန်မာငြိမ်းချမ်းရေးကိစ္စတွေကိုထည့်သွင်းဆောင်ရွက်နိုင်မယ်လို့လည်းမျှော်လင့်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့တရုတ်သမ္မတရှီဂျင်ဖင်မြန်မာပြည်ကိုလောက်တဲ့ခီးစဉ်ပေါ် UWSA ဝ NDAA မိုင်းလာ KIA ကချင် DNLA တအန်းပလောင် AA ရခိုင်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုးဆိုချောင်းကိုခီးမစတင်မီအချိန်မှာထုတ်ပြန်ခဲ့ကြတာပါတချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ဒေသကငြိမ်းချမ်းရေးကိစ္စတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်နားလည်မှုရှိရှိဆောင်ရွက်ပေးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်KIA ကချင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတဲ့
ငင်းချမ်းရေးရရှိမှုရန်အထောက်အကူပြည်နေတယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ပြည်နေရကကမ္ဘာ့အင်အားကြီးနေမှာဖြစ်ပါတယ်ဒီပါရေးနိုင်ငံရဲ့ကြီးကြီးအားလုံးရုပ်ရုပ်ပမာပြည်တက်မှာပေါ့နော်ကိုယ်မြင်ထောက်ပံ့နေတဲ့ပူးပေါင်းနေတဲ့နိုင်ငံတွေဖြစ်ပါတယ်ဆိုတော့အဲ့ဒီပူးပေါင်းနေတဲ့လုံခြုံရေးမှန်ကန်ပြီးအလုံးကအောင်မြင်လို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလိုပြသပြတဲ့လဲသူအမေမို့ရရှိနိုင်တယ်လို့ကျွန်တော်ကမျှော်လင့်တာဖြစ်ပါတယ်။ကျွန်တော်တိုင်းသားတွေကဒလာမျိုးလုပ်နေတာ။အဲ့တော့ကျွန်တော်တို့ရဲ့လူလားချက်ပြီးတောင့်တချက်ပြီးကျွန်တော်ရက်ပြည့်ရထိုက်တဲ့အခွင့်အရေးကြီးနိုင်ငံရဲ့အခွင့်အရေးတွေပေါ့နော်။အဲ့ဒါကိုလည်းထိထိပုံစဉ်းစားပေးဖို့ပေါ့နော်။နားလည်ပေးဖို့တော့ကျွန်တော်တို့မျှော်လင့်တာဖြစ်ပါတယ်။
တရုတ်သမ္မတရဲ့ခီးစဉ်မှာမြေဆုံစီမံကိန်းကိုအပီးပိုင်ဖြတ်သိမ်းဖို့အတွက်လည်းကချင်အရက်ဖက်အဖွဲ့အစည်း50ကျော်ကတောင်းဆိုထားတာပါဒီတောင်းဆိုချက်အပေါ်မှာတော့ KIO အနေနဲ့မှတ်ချက်ပေးစရာမရှိကြောင်းပြောပါတယ်သူတို့ရဲ့ထုတ်ပြန်ကြေညာချက်မှာတော့ပြည်သူတွေနဲ့အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်မှာမတူကွဲပြားတဲ့အမြင်တွေပါရှိမှဖြစ်ကြောင်းဒါကိုတရုတ်နိုင်ငံသမ္မတကြီးအနေနဲ့ပြည်သူတွေရဲ့ခံစားချက်ကိုနားလည်ပေးပြီးစေနာထားကူညီဖို့ကိုလည်းမြစ်တိုက်ရက်ခံထားပါတယ်အစိုးရကြံရော်နဲ့လက်နက်ကင်ပြိပခတွေဖြစ်ပွားနေတဲ့ DNLA တမ်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကလည်းသူတို့အဖွဲ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
။နိုင်ငံသမားဆိုရင်လူစုစည်းပြင်မနေတာလာလာရလက်ပတ်တာဒီကဖြစ်တာပေါ့နော်။ဒါအဲ့နောက်ဆက်တွဲမှာတော့အထူးဖြစ်ဒီနေ့မနေ့မှာဒီနေ့တော့မဟုတ်ဘူးနော်ဒီကဘူလာမန်အစီမံကိန်းဒီကလေးဆောင်ရွက်သွားမယ်လို့အရင်ကတော့ထင်တယ်။ဒါဒီကတော့ဒီစပွဲကြီးလောက်ပါမယ်လို့ကျွန်တော်မျှော်လင့်တယ်။အရင်က7မှာပဲဒီလုံစီမှာဖြစ်နေတဲ့ဒီဖြစ်ချင်းရင်းကိုအမြန်မာပဲကိုတူသူကညီနိုင်ပြီးနိုင်မယ်လို့အဲ့လိုမျိုးတော့မျှော်လင့်ရတော့
DNLA ကတရုတ်နိုင်ငံရဲ့စီးပွားရေးစီမံကိန်းတွေအောင်မြင်ဖို့အတွက်ပြည်တွင်းစစ်ရပ်တန့်ဖို့လိုအပ်ကြောင်းနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ဒီခီးစဉ်မှာမြန်မာအစိုးရကိုလက်တွေ့ကျကျတိုက်တွန်းနိုင်မယ်လို့လည်းမျှော်မှန်းထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသကအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါအဖွဲ့ကလည်းဒီခီးစဉ်မှာတရုတ်မြန်မာခေါင်းဆောင်တွေဟာမြန်မာပြည်မြောက်ပိုင်းကငြိမ်းချမ်းရေးပြည်ထနာကိုလက်တွေ့အခြေအနေနဲ့ကိုက်ညီတဲ့နီလန်းတွေရှာဖွေတွေ့မယ်လို့မျှော်လင့်ကြောင်းနဲ့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလည်းပြုလုပ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။AA ခေါ်ရခိုင်အဖွဲ့ကလည်းတရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ရမှာရခိုင်ဒေသရဲ့ပထဝီနိုင်ငံရေးနဲ့ကိုက်ညီတဲ့ရခိုင်ပြည်သူတွေကိုအမှန်တကယ်အကျိုးရှိစေတဲ့မူဝါဒတွေချက်မှတ်နိုင်ပါစေကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်သည့်အထိကူညီနိုင်ပါစေကြောင်းဖော်ပြထားပါတယ်။တရုတ်သမ္မတလာရောက်ချိန်မှာပဲသူတို့ဖမ်းဆီးထားတဲ့တမတော်သား2ဦးကိုလူသားချင်းစာနာမှုအရအမြန်ဆုံးပြန်လွှတ်ပေးမှဖြစ်ကြောင်းနဲ့ဖမ်းဆီးခံနေရတဲ့ရခိုင်ပြည်သူတွေနဲ့ AA တပ်ဖွဲ့ဝင်တွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့အစိုးရလက်နက်ကိုင်အဖွဲ့ဝင်တွေကိုလည်းလွှတ်ပေးမှဖြစ်ကြောင်းကန့်လန့်ထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းက NDAA ခေါ်မိုင်းလာအဖွဲ့ကလည်းတရုတ်သမ္မတခီးစဉ်ကိုကြိုဆိုခဲ့တယ်လို့အမျိုးသားပြည်လဲတင့်ပြရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါဝင်ပြီးနိုင်ငံနယ်စပ်ဒေသကပြည်သူတွေပုံမူတရားဝါပြောစီဖို့ကြိုးစားသွားမှဖြစ်ကြောင်းထုတ်ပြန်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ဒေသကလက်နက်ကိုင်အဖွဲ့တွေဟာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသွင်းတဲ့အဖွဲ့တွေဖြစ်ပြီးတချို့အဖွဲ့တွေဟာအစိုးရနဲ့နှစ်ဖက်ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးထားပေမဲ့တချို့တွေကတော့တမရော့နဲ့တိုက်ခိုက်နေစေအဖွဲ့တွေဖြစ်ပါတယ်